မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးမှထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကြီးအမှတ်1ချစ်ကြည်တံခါးကနေမြန်မာမတ်ပုံတင်တဲ့ခုနှစ်ရက်နယ်စပ်ထက်တော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုဝင်ခွင့်မပေးတော့ပဲမဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွတ်နေတယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပြပါတယ်
မနီရတော့ကကျွန်တော်တငယ်ချင်းတရားဒီဘက်ကိုလာတယ်ဒီဘက်သူဖေယဝင်မှာပကန်းနဲ့လက်မလုပ်ပြလိုက်တယ်အဲ့ဒီလက်မလုပ်ပြလိုက်တဲ့ခါကျထိုင်ဘက်ကိုရောက်လာတယ်မာထိုင်ဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်ရှိကိုပုံဆက်လာတယ်ပုံဆက်လာတဲ့ခါကျတော့သူကဘာပြောလဲဆိုတော့အဘိုးကတစ်ချက်လောက်ကူကြည့်ပြီးသွားလာတယ်ဒါဆွလို့လည်းဒီလိုပြောလို့ဆိုတော့အဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူအားတွေရောတဲ့အဲ့ဒါကမှဒီလူကမဲဆောက်တော့မနေပါဘူးအမလာကမှဝင်လို့ရမယ်အမတ်ဆက်တော့ပြန်ပတ်ခဲ့ကြပါတော့အဲ့ဒါအဲ့လိုပြောတယ်လေဝင်မရဘူးအဲ့ဒါအစ်ကိုပြန်ခဲ့ပါဘူ
းဒီလိုလောက်တာဟာဖေဖော်ဝါရီလ20ရက်နေ့ကနေစတင်ခဲ့ပြီးထိုင်းဘက်ချမ်းကအထောက်ထားရှိသူတဦးကစာရွက်စာတမ်းတွေပေးပြီးအမခံရတာလို့လဲဆိုပါတယ်ဒါပေမဲ့လာတဲ့သူကမပြန်ဘူးဆိုရင်အာမခံတဲ့သူကပြဿနာဖြစ်နိုင်တဲ့အတွက်အာမခံဖို့မလွယ်ဘူးလို့လည်းဆိုပါရဲ့
။ဒီကစားလေးပါသွားတယ်အာမခံတဲ့လူတွေကဒီလက်မှတ်တွေပါလေပါတဲ့ဟာတွေအစုံစက်ကိနေပါလေဆက်တက်ပြီးမှတကယ်ပြီးကြလာဒီလိုဒီကစားမှမနေဘူးဒီလာဝလာမှန်တယ်ဆိုမှအဲဒီလိုဒီကအာမခံတဲ့လူရှိမှဒီဘက်ကိုလာခွင့်ပေးတယ်။ကိုပြဿနာကကိုပမာနေတယ်ပဲတသိမှန်နေတယ်ပါလို့ရပါအကုန်လုံးအမကြီးကဟိုပန်းရောင်ကအကုန်လုံးမိတ်တူကြီးပြောအကုန်လုံးယူပါပါလို့
မြမပီသားတွေဟာစစ်မှုထမ်းဥပဒေမထွက်ခင်ကလေးကခိုင်းမှာရရအလုံးလုံးဖို့အတွက်နေဆက်ဖြတ်ကျော်လက်မှတ်တွေကိုသတ်တမ်းမတိုးပဲခိုင်းဘက်မှာပဲနေထိုင်နေလိုက်ကြပါတယ်အခုလည်းအဲ့ဒီလိုမျိုးမပြောင်းကြတဲ့သူတွေများလာတဲ့အတွက်ခိုင်းဘက်ကစီစစ်တင်ကျမှုတွေပိုများလာနေတယ်လို့လည်းအလုံသမားကြီးနှုတ်ထားသူဦးမိုးကျူးကပြောပါတယ
်ခေါရီလက်မှတ်ခေါ၆ညခွန်ရက်ပေါ့အဲ့ဒါမြန်မာနိုင်ငံဘက်ကအတူသားမှတ်ပုံတင်နဲ့၆ညခွန်ရက်လာခွင့်ရတာတော်တော်များများ၆ညခွန်ရက်လက်မှတ်နဲ့မြန်မာနိုင်ငံဒီခိုင်ပတ်ချန်မဲဆောက်ကိုလာတဲ့လူတွေမပြန်ကြလို့မပြန်ကြဘူးမပြန်ကြတဲ့တွင်ဒီကကိုမပြန်မနဲ့မဲဆောက်မှာနေနေပုံတာလေပြီးတော့ဘာလို့ကျန်နေကျန်တော့မဲဆောက်မှာရရလို့ဒီကျုပ်တန်းတော့သွားဖို့လည်းဆောင်က
ြဘုဆိုရင်မြောက်ရီဘက်ကနေလာတဲ့ခေါင်းရွက်ပြတ်ထိုးဈေးတယ်တွေဟာထိုင်းဘက်ချမ်းမဲဆောက်ဘက်ကိုလာပြီးနေသွားများပြန်လုပ်ပြီးဈေးလာရောင်းကြတာတွေကိုလည်းထိုင်းဘက်ကခန်းစီတာတွေလုပ်နေပါတယ်တရားဝင်နေဆက်ချက်ကျော်လက်မှတ်နဲ့လာခဲ့ပြီးမဲ့ဈေးရောင်းဝယ်မရှိတာကြောင့်ခန်းစီတာလို့လည်းဆိုပါတယ်အခုဆိုရင်မြန်မာဘက်ကလည်းတင်းကျပ်မှုတွေလုပ်ပြီးထိုင်းဘက်ကိုလာတဲ့သူတချို့ကိုမှတ်ပုံတင်သိမ်းတာတွေလုပ်တယ်လို့ထိုင်းဘက်ကအထောက်အထားရှိသူတို့ကအမခံလုပ်ပေးမှသာထိုင်းဘက်ကိုဝင်ခွင့်ရတယ်ဆိုပြီးလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင်